မေရိကန်ပြည်ထောင်စုမှာလာမယ့်ရက်အနည်းငယ်အတွင်းကိုရိုနာဗိုင်းရပ်စ်ကြောင့်တည်ဆုံးသူအရေအတွက်ဟာတသိန်းထိရောက်လာဖို့ခန့်မှန်းထားပါတယ်။အခုလိုဝမ်းနည်းချေကွဲပွဲအထိမ့်မဲ့မှတ်တိုင်တစ်ခုဖြစ်နာမည်ကျော်နယူးယောက်တိုင်းစ်သတင်းစာကြီးရဲ့တနင်္ဂနွေနေ့ထုတ်သတင်းစာရှေ့မျက်နှာဖုံးတစ်ခုလုံးအပြည့်မှာကိုဗစ် -19 ကြောင့်တည်ဆုံးသွားသူတွေရဲ့နာမည်နဲ့ကိုရေးအချင်းတွေကိုဖော်ပြခဲ့ပါတယ်။နိုင်ငံတော်သတင်းမီဒီယာတွေမှာဖော်ပြခဲ့တဲ့တည်ဆုံးသူအမည်စရင်းနဲ့ကိုရေးမှတ်တမ်းတွေကိုစုဆောင်းပြီး New York Times သတင်းစာကြီးကနေတစုတစည်းတည်းဖော်ပြခဲ့ပြီးအလွန်ကြီးမားတဲ့ဆုံးရှုံးမှုအမေရိကန်မှာတည်ဆုံးသူပေါင်းတသိန်းနီးပါးရှိဆိုတဲ့ခေါင်းစဉ်တက်ခဲ့ပါတယ်။တနင်္ဂနွေအစောပိုင်း Johns Hopkins တက္ကသိုလ်ရဲ့ထုတ်ပြန်ချက်အရအမေရိကန်မှာကိုဗစ်ကြောင့်တည်ဆုံးသူ9,000ကျော်ရှိနေပါပြီ။ရောဂါကူးစက်ခံရသူပေါင်း 1.6 သန်းရှိနေတာကြောင့်အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်စုစုပေါင်းရဲ့3ပုံတပုံရှိနေပါတယ်။ဒါ့အပြင် Johns Hopkins တက္ကသိုလ်ရဲ့ကောက်ယူမှုစစ်တမ်းတွေအရကမ္ဘာတဝန်း COVID-19 ကူးစက်မှုစုစုပေါင်း 5.3 သန်းကျော်အထိမြင့်တက်ခဲ့ပြီးတည်ဆုံးသူ 34,200 ကျော်ရှိပါတယ်ရှင်။